ရှမ်းပြည်နယ်မြောက်ပိုင်းကအင်အားကြီးတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နယ်မြေမှာရွေးကောက်ပွဲကျင်းပရေးအကူအညီပေးဖို့စစ်ကောင်စီကဆွေးနွေးခဲ့တယ်လို့အဲ့ဒီတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကပြောပါတယ် UWSP ဝါပြည်သွေးစည်ညီညွတ်ရေးပါတီမိုင်းလာအဖွဲ့ NDAA အမျိုးသားဒီမိုကရက်တစ်အဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းSSPB SSA ရှမ်းပြည်တိုးတက်ရေးပါတီအဖွဲ့တို့ကကိုယ်စားလှယ်တွေနဲ့မြန်မာစစ်ကောင်စီငြိမ်းချမ်းရေးအဖွဲ့တို့ဆွေးနွေးပွဲဒုတိယနေ့မှာအဲ့ဒီလိုပြောကြားတာဖြစ်ပါတယ်။ဒီရှမ်းမြောက်ဒေသရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းကစူးစီးဆက်သွယ်တင်ဆက်ပေးပါတယ
်။ဟုတ်ကဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့ဆွေးနွေးရမှာအခုလိုရွေးကောက်ပွဲကျင်းပဖို့အကူအညီတောင်းခဲ့တယ်လို့SSPB ပြောခွင့်ရပုံမှုကြီးဆိုင်စုက PUA ကိုပြောခဲ့ပါတယ်
။ဒီလိုဆိုတော့ရေကောက်ကွဲနဲ့ပတ်သက်ပြီးတော့အခုမြန်မာပေါ့။ဒီနေ့လဲကျွန်တော်တို့ကဘာမှလည်းသိကြည့်မယ်တော့မရှိဘူ
း။ NDAA မိုင်းလာအဖွဲ့ပြောခွင့်ရဦးချီမြင့်ကလည်
း။အော်အဲ့ဒါမဆုံးဖြတ်ရသေးဘူး။ဆွေးနွေးတော့ဆွေးနွေးပါတယ်။ကျွန်တော်တို့လည်းကျွန်တော်တို့တောင်းဆိုချက်တွေပေါ်လာကြလာမယ်ရှိသေးတယ်။အဲ့ဒါမှဆုံးဖြတ်ရသည်ဘူးဆိုတော့ပြောလို့ခက်တယ်
။အဲ့တော့ဘာကြောင့်အခုလိုအကူအညီတောင်းတာဖြစ်နိုင်ပုံကိုမေးရမှာစမ်းပြည်နိုင်ငံရေးကျွမ်းကျင်သူတီဘောမြို့နယ်ပြည်သူ့လွှတ်တော်မဟောင်းဦးရထွန်းက
သူချာချာပေါ့ရွေးကောက်ပွဲကျင်းပဖို့အတွက်အကူအညီဖို့ဆိုတဲ့ဟာမျိုးဆွေးနွေးတယ်ဆိုတော့ရွေရာကဒီနာဆကလက်ထက်မှာလုပ်တဲ့ရွေးကောက်ပွဲမှာအရင်နှုန်းကတည်းပို့ပြီးတော့ပြည့်ပြည့်စုံစုံပေါ့နော်မြို့နယ်ပေါင်း330အပြည်သူ့လွှတ်တော်နေရာပေါင်း330လုံးအပြည့်ကျင်းပနိုင်တယ်ဆိုတာမျိုးဖြစ်ချင်လို့ဆွေးနွေးတယ်လို့ထင်ပါတယ်တကယ်လို့ဝါနဲ့မိုင်းလာကသာခွင့်ပြုမယ်ဆိုရင်မြို့နယ်ပေါင်း330ကျင်းပခွင့်ရမှာပေါ့လေ
ပုံမှုကြီးစိုက်စုကတော့တောနဲ့မြို့နယ်ခွဲထားနိုင်တယ်သူတို့စမ်းမြောက်ဒေသအတွက်အရင်တိုင်းပြဿနာမရှိနိုင်တဲ့သဘောပြောခဲ့ပေမဲ့အရင်ရွေးကောက်ပွဲမလုပ်ခဲ့ဘူးပဲတည်တံ့ဖြစ်နေတဲ့ဝါနဲ့မိုင်းလာဒေသအတွက်တော့ခက်ခဲနိုင်တယ်လို့ပြောခဲ့တဲ့ပေါ်ဟုတ်ရဲ့ချက်ကဆက်ပြီ
းလက်တွေ့မှာတော့ဝါနဲ့မိုင်းလာပေါ့နော်အရင်ကကျင်ပါဝင်မရတဲ့နေရာတွေသူတို့ရဲ့သဘောထားအပေါ်မှာတော့တည်မှာပေါ့ပပလရုံဆိုတော့ဒီနေရာတွေကတော့လုံးဝအုပ်စုံသူတို့ထိန်းချုပ်ထားတဲ့နေရာတွေဖြစ်တယ်ဒါကျွန်တော်တို့အရင်ဘက်ကပတွေရှိတုန်းကလည်းအဲ့ဒီဒေသတွေကအစိုးရတပ်တွေမရောက်နိုင်တဲ့ဘက်ကပတွေရဲ့အခေါ်အရဆိုရင်တော့လွတ်မြောက်တဲ့ဒေသပေါ့နော်အဲ့တော့ငင်းငင်းရပြီးတဲ့နောက်ပိုင်းမှာလည်းအစိုးရတပ်ကလုံးဝမရောက်ဘူးသို့တော့ငញ្ញရေးယူပြီးတဲ့နောက်တချို့အစိုးရဌာနဆိုင်ရာတွေသွားတာတာဝန်ထမ်းဆောင်တာတွေတော့ရှိခဲ့ဘူးတယ်သို့တော့အုပ်ချုပ်မှုကဝါတို့မိုင်းလာကဥဆိုင်လင်းတို့ပဲအုပ်ချုပ်တာပေါ့နော်ဆိုတော့သူတို့အပေါ်မှာအများကြီးတည်တာပေါ့
ဟုတ်ကဲ့ရေချေအဲ့တော့သူတို့ဘက်ကဘယ်လိုအခြေအနေပေါ်မူတည်နိုင်မလဲ
သူတို့ဘက်ကကြတော့ဥမာဝါဆိုလို့ရှိရင်ဝါပြည်နယ်ပေးဖို့တောင်းဆိုထားတာရှိတယ်မိုင်းလာဆိုလို့ရှိရင်လည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရရှမ်းနဲ့အခါကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုတာမျိုးတောင်းထားတာရှိတယ်။အဲ့ဒီဟာတွေအပေါ်မှာအပေးယူလို့မလားပေါ့နော်။ဘာဘလူရုံဆိုတော့ရှေ့မှာကဥစကုံတင်ရင်ဒေသမှာဥစကုံတင်ရင်ကလက်တွေ့အုပ်ချုပ်နေတယ်။ဒါပေမဲ့ရွေးကောက်ပွဲလည်းကျင်းပတယ်။သူကိုယ်တိုင်လည်းကျွန်တော်တို့လွှတ်တော်ထဲမှာအမှတ်နေရရတယ်ပေါ့နော်။အဲ့လိုဟိုဖြစ်ပျက်ကရှိခဲ့ဘူးတယ်။သို့တော့2015မှာတော့energy ဝင်ပြိုင်တဲ့အခါကျတော့အဲ့ဒီဒေတာမှာတချို့ energy အမှတ်တွေအခြေအနေကောင်းနေအဲ့ဒီအတွေ့အကြုံကိုတော့သူတို့နည်းနည်းစိုးရိမ်ကောင်းစိုးရိမ်နိုင်တာပေါ့နော်အဲအခု energy မပါဘူးဆိုရင်တော့ပြည်ခိုင်ဖြိုးနဲ့ပဲဆိုရင်တော့ပြည်ခိုင်ဖြိုးကအဲ့ဒီနေရာတွေချောင်ပေးပြီးတော့ဒေတာကောင်းဆောင်ကိုပဲအဲနိုင်ငံရေးပါတီထောင်ပြီးတော့ဝင်ရောက်ရှင်ပြိုင်ခွင့်ပြုလာမျိုးပေါ့အဲ့ဒါလို့လို့လို့ရှိရင်တော့သူကတော်တော်ကိုယ်စားလှယ်လဲဖြစ်မယ်အဲသူတို့တောင်းဆိုထားတဲ့အဲဒီပြည်နယ်တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတို့တောင်းဆိုတာလဲလိုက်ပြောမယ်ဆိုရင်တော့ဖြစ်နိုင်ခြေရှိပါတယ
်ဟုတ်ကဲ့အဲ့တော့လက်တွေ့မှာရောဒီမဲစင်းတွေပါလေပြည်စီဖို့နေရာမှာစိန်ခေါ်ချက်တွေရှိနေလားဒီဒေသတွေမှာကပြပုံတင်လို့ဟုတ်ကဲ့
အဲအဲ့ဒါကတော့အစိုးရကအတိမတ်ပြုတဲ့ဟွာတော့မရှိဘူးပေါ့လေဒါပေမဲ့သူတို့ကောက်ထားတဲ့စင်းတွေတော့ရှိမှာပါသူတို့ကောက်ထားတဲ့စင်းတွေကိုမှတ်ပုံတင်ထုတ်ပေးလိုက်ပြီးတော့အဲ့လိုလုပ်ချင်ရင်တော့ဖြစ်နိုင်ပါတယ်သူတို့ဒီဘဂပအောက်ကလွတ်လာတဲ့နှစ်ပေါင်း30ကျော်မှာဒီဟာတွေတော့သူတို့စနစ်တကျလုပ်ထားပြီးပြီလို့ကျွန်တော်တော့ယူဆတယ်
ဟုတ်ကဲ့ခုနကဒီဦးစခုံစည်ရင်တို့ဒေသမှာလုပ်ခဲ့တုန်းကတော့
အဲ့ဒီ
ဟိုအလားတူမျက်ပုံတင်မရှိတာမျိုး
အဲ့ဒီဘက်မှာတော့မျက်ပုံတင်နေအားလုံးကိုထုတ်ပေးတာပေါ့နော်တတိမှာတော့ပြဿနာမရှိဘူးပေါ့သူက2008ခြေကဥ်တွေအတီးပြုတ်ပြီးတဲ့နောက် သူတို့ကလည်းအဲ့ဒါလက်ခံနေဆိုတဲ့အခါကျတော့
ဟုတ်ကဲ့တခြားရောစိတ်ခေါ်ချက်တွေရှိနေတယ်လို့ရထား
ချက်ချင်းကြီးပြည်နယ်အဖြစ်နဲ့ခွင့်ပြုလို့တော့မရဘူးလွတ်တော်တဲ့ရောက်တဲ့အခါကျတော့မှလွတ်တော်ကိုယ်စားလှယ်9500ခိုင်နှုန်းကျော်နဲ့ခြေခံဥတွေကိုပြင်ပြီးတော့မှအဲ့ဝါပြည်နယ်ပေးလို့ရမှာဆိုတော့အဲ့ဒီဟာအတွက်ကိုဟိုလွတ်တော်တဲ့ရောက်မှဟိုဖြစ်မယ်ဆိုတဲ့ဟာကိုသူတို့သဘောတူမလားပေါ့နော်ဟိုပါပေါ့သူတို့နစ်နာနိုင်တယ်လို့ယူဆလို့ရှိရင်တော့ဒါကထပ်ပြီးတော့စဉ်းစားဖို့လိုတယ်ဆိုလို့ရှိရင်တော့လည်းပြက်သွားမှာပေါ့ဘာလို့ဆိုတော့အချိန်ကတိတ်နီးကတ်တာကိုအချိန်တိတ်မရှိဘူးလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရဒေါက်တာ